to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောရာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မေလ29ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းတူမီတာ25 40 51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောရာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲဆိုင်ရာကြေညာချက်အတွက်တရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ကြပါတယ်တက်ဆက်စ်မူလာရန်ကြောင့်ပြစ်ခတ်မှုမှာတည်ဆွန့်အသူတွေအတွက်အောက်မေ့ပွဲကျင်းပကြပါတယ်ယူကရိန်းအရှေ့ပိုင်းဒုံးစက်ကအချက်ချမြို့တစ်မြို့ကိုရုရှားကသိမ်းပိုက်လိုက်နိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကျေးဇူးပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့မတင်ကားသူမူးယစ်မှောင်ခိုးသမားကိုဦးကိုထိုင်းနေချဆောင်တပ်ကအသေးဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ကြရပါမယ်ဒီနောက်မှာနားဆင်ကြရမယ့်ဒုအတန်ပတ်စင်ကဏ္ဍမှာတော့
ကျွန်တော်တို့ဒီကနေ့ဆိုက်ထုတ်ရတဲ့အင်အားနဲ့တပြည့်နဲ့မဆိုင်နိုင်တော့လာစားကြားစားရှင်းရတယ်ကျွန်တော်တကယ်ဆိုမရပြစ်ချင်းနောက်ဆုံးဒီလိုင်းလိုင်းကိစ္စတွေဖြစ်တယ်ပုတ်ခတ်ခဲလာအောင်ဗျာ
ဒါတော့အဖက်စင်တို့အတန်အစီအစဉ်မှာနားဆင်ချင်ရပါမယ်ရှင်။နောက်ဒီမိုကရေစီနဲ့အာဏာရှင်စနစ်တိုက်ပွဲအကြောင်းတင်ပြထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ဥခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင
်။ Texas ပြည်နယ် Uvalde မြို့မူလရန်ကျောင်းမှာပစ်ခတ်မှုအတွက်တေဆုံးသူ21ယောက်ကိုဒါဇင်နဲ့ချီတဲ့လူတွေစုဝေးပြီးတော့စနေနေ့ကအောက်မေ့ဆူတောင်းတဲ့အခမ်းအနားတစ်ခုကျင်းပခဲ့ကြပါတယ်။တေဆုံးခဲ့တဲ့ဇရုထထန်းကကလင်းငယ်19ဦးနဲ့ဆရာမ2ဦးဖြစ်တဲ့အိုင်မာဂါစီယာနဲ့အီဗယ်မယ်ရလစ်တို့ကိုရည်စူးပြီးတော့လောကတိုင်21တိုင်ကိုမြို့အုပ်ချုပ်ရေးယုံရင်ပြင်ကရေပန်းအုပ်ခုံတစ်ပိုက်မှာချထားခဲ့ကြတာပါ။ကလင်းငယ်တွေနှစ်သက်တဲ့တရိတ်ဆန်ရုပ်ကလေးတွေပန်းကလေးတွေနဲ့အတူသူတို့ကိုချစ်မြတ်နိုးချောင်းတရိယာချောင်းရေးသားတဲ့စာတွေဖျောင်းနိုင်မီတွေထွန်းညစ်ပေးပြီးသင်းဥဆန်ဟမ်ဘတ်တိုရိုနာဗတ်တိုဥဆောင်မီဝတ်ပြုဆူတောင်းခဲ့ကြတာဖြစ်ပါတယ်။ရော့မူလာရန်ကျောင်းတဲကိုအသက်18နှစ်အရွယ်တနတ်သမားဆာဗက်တိုရမ်မို့စ်အင်ကာနေကအတားအဆီးမရှိဝင်ရောက်ပြီးလူပေါင်း21ယောက်ပြစ်ဒဏ်ခဲ့တာနဲ့ပတ်သက်ပြီးစနေနေ့မှာပဲလက်ဆက်လက်စုံစမ်းနေစေပါ။သူဟာရဲတွေပြစ်ခတ်ဖမ်းဆီးတာမခံရခင်ကျောင်းဝင်းတဲမိနစ်40ကနေတနားရီလောက်ရှိနေတာဖြစ်ပါတယ်။အသက်မသေးလွတ်မြောက်လာတဲ့အသက်10နှစ်အရွယ်ကျောင်းသားလေးကတဦးကတော့တနတ်သမားစာသင်ခန်းနဲ့ရုပ်တရက်ဝင်လာပြီးအားလုံးသိရမှာဖြစ်ကြောင်းပြောပြီးစပစ်ခဲ့တာလို့ပြောပါတယ်။နောက်စာသင်ခန်းတစ်ခုမှာတော့ဆ iam မတူးကအခန်းတကာမိပိတ်ပြီးကျောင်းသားတွေကိုတိတ်တိတ်နေခိုင်းတဲ့အတွက်ကလေးတွေအသက်အချမ်းသာရာရခဲ့ပါတယ်။တချို့ကျောင်းသားတွေကတော့911အရေးပေါ်အကူအညီပေးဌာနဆက်သွယ်ပြီးအကူအညီရဖို့အတွက်ပန်ကြားခဲ့ကြတာလည်းဖြစ်ပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသရဲ့အဓိကယထာလမ်းဆောင်ဖြစ်တဲ့လီမင်းမြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားစစ်တပ်ကကြေညာလိုက်ပါတယ်
။ Результате совместных действий подразделений Народной милиции Донецкой Народной Республики
ဒွန်ညက်ပြည်သူစစ်တွေနဲ့ရုရှားတပ်ဖွဲ့တွေပူးပေါင်းပြီးလီမင်းမြို့ကိုတစ်ခုလုံးယူကရိန်းအမျိုးသားရေးဝါဒီတွေရဲ့လက်အောက်ကနေလွတ်မြောက်အောင်ကယ်တင်နိုင်နိုင်ပါပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောဆိုလိုက်ပါတယ်။လီမင်းမြို့ကိုသိမ်းပိုက်လိုက်တဲ့အတွက်ဒွန်ဘက်စ်ဒေသမှာရုရှားရဲ့ထိုးစစ်တွေနောက်ဆင့်တက်လာနိုင်တော့မှာဖြစ်ပါတယ်။ရုရှားလက်အောက်ကျောက်သွားတဲ့မြို့ဟာယူကရိန်းတပ်တွေထိန်းချုပ်ထားတဲ့ဒွန်ဘက်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့စီဗီယာရိုဒွန်ညက်မြို့ရဲ့အနောက်ဘက်ကီလိုမီတာ40ပဲဝေးပါတော့တယ်။အခုခါမှာအဲ့ဒီမြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေပါတယ်။လူဟန်ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမြို့တဲကိုတောင်ဝင်လာပြီလို့ပြောပါတယ်။ရုရှားတပ်ဖွဲ့တွေဒီဒေသကိုသိမ်းပိုက်နိုင်မယ်ဆိုရင်ရုရှားအတွက်နိုင်ငံရေးအရာထူးခြားတဲ့အောင်မြင်မှုတရဖြစ်လာနိုင်တယ်လို့ကျူးကျော်စစ်နဲ့ပတ်သက်လို့ရုရှားလူထုကိုအကြောင်းပြစရာရာသွားနိုင်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်အရှေ့ပိုင်းဒွန်ဘတ်စ်ဒေသဟာယူကရိန်းနိုင်ငံရဲ့စစ်မှုလုပ်ငန်းအချက်အချာဒေသဖြစ်ပြီးရုရှားဟာယူကရိန်းမှာလူမျိုးသုံးတပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ခင်ဗျာ
ယူကရိန်းမှာကျူးကျော်စစ်ဆင်နွှဲနေချိန်မှာပဲရုရှားစစ်တပ်အနေနဲ့ဘလောက်အကောက်အဝေးထိပစ်ခတ်နိုင်နေဆိုတာကိုပြသတဲ့အတန်ထက်မြန်တဲ့မစ္စိုင်းဒုံးလက်နဲ့အသစ်ဇာဂွန်ကိုရုရှားရေတပ်ကစနေနေ့မှာထပ်မံစမ်းသပ်လိုက်ပါတယ်။ပင်လယ်ပြင်မြောက်ပိုင်းရေတပ်တင်မောအုပ်စုကရေတပ်ဗိုလ်ချုပ်ကြီး Goshkov ကဇာဂွန် Chris Cruise မစ္စိုင်းကို ဗရန်ပင်လယ်ကနေပြီးတော့ပင်လယ်ပြူရဲရေမိုင်940လောက်ကွာမှရှိတဲ့လေ့ကျင့်ပြစ်မှတ်ကိုအောင်အောင်မြင်မြင်နဲ့ပြစ်ခတ်နိုင်ခဲ့ပါတယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ်ဇာဂွန်မစ္စိုင်းတောင်းကိုဒီနှစ်ကုန်လမှာစတင်သုံးဆဖို့အတွက်ရည်မှန်းထားတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဇာဂွန်ဟာအတန်းထက်90မြန်တလို့အကွာဝေးအဖြစ်တော့မိုင်600ကျော်အထိရောက်နိုင်ကြောင်းနဲ့ဒီလိုလက်နက်မျိုးတက်ဆင်လိုက်ရင်ရုရှားစစ်တပ်ရဲ့စွန့်ရည်တိတိတသာတိုးတက်လာမယ်လို့ပြောပါတယ်ရုရှားထုတ်တဲ့အတန်းထက်မြန်တဲ့မစ္စိုင်းတောင်းအများပြားထဲမှာပါဝင်တဲ့ဒီဇာဂွန်ကိုရုရှားတင်မော်ရီရှစ်ရည်ရင်တွေနဲ့ရင်းငုတ်တင်မော်ရီမှာတက်ဆင်ဖို့အတွက်ရည်ရထားတယ်လို့ရန်သူတင်မော်ရီနဲ့မြေပြင်ပြစ်မှတ်တွေကိုပြစ်ခတ်ရမှာလဲတုံနိုင်တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းကခရီးရန်ဖျားเจ้าတခုမှာစနေနေ့ကအလူတန်းအခမ်းအနားတွင်လူတွေတိုးဝေနေမိရာက32ဦးသေဆုံးက9ဦးဒဏ်ရာရှိကုန်ပါတယ်။သေဆုံးသူတွေထဲမှာကိုဝင်ဆောင်အမျိုးသမီးတဦးနဲ့ကလေးအတော်များများပါဝင်တာကိုလည်းတွေ့ရှိရတယ်လို့မျက်မြင်တွေ့ရှိသူတဦးကိုကိုကားပြီး AB သတင်းမှာဖော်ပြထားပါတယ်။ River State ဒေသက Kings Assembly Pentecostal ခရစ်ယာန်ဘုရားကျောင်းကနှစ်စဉ်ပြုလုပ်တဲ့အခမဲ့ရောင်းချတဲ့အစီအစဉ်မှာမတော်တဆဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အာဖရိကတိုက်မှာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံမှာစည်ရင်သားတန်း80ကျော်ရှိကြောင်းအစိုးရရဲ့ကိန်းဂဏန်းတွေကဖော်ပြထားပြီးအခုလိုဖြစ်ပျက်တူလဲမကြာခဏကြုံရလေရှိတယ်မနက်9နာရီမှာစတင်မဲ့အစီအစဉ်အတွက်ဒါဇင်နဲ့ချီတဲ့လူတွေမနက်9နာရီလောက်ကတည်းကနေရာရဖို့စောင့်ဆိုင်းနေကြပြီးတောခတ်တဲ့ဂိတ်ကရုတ်တရက်ပွင့်သွားရာကလူအုပ်ကြီးတက်နေမိကြတာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်တက်နေမိရာကတေဆုံးသူတွေကိုတော့အရေးပေါ်ဝန်ထမ်းတွေကရင်ခွဲရုံကိုပို့ပေးကြပြီးအခင်းဖြစ်တဲ့နေရာအနီးကိုလုံခြုံရေးတွေအတားအဆီးချထားတယ်လို့လည်းဒေသခံအရေးပေါ်စီမံခွဲဌာနကပြောဆိုပါတယ်ခင်ဗျာ
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီကကျင်းညာချက်ထုတ်ပြန်ဖို့အတွက်စီစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်းကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လတည်းစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံနေရတဲ့နိုင်ငံရေးပြည်ထနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားဆန္ဒမှုအကျက်တဲတွေဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအသုံးနှုန်းတွေကိုတရုတ်နဲ့ရုရှားကကန့်ကွက်ခဲ့ရကကျင်းညာချက်ထုတ်မဲ့အစီအစဉ်ပြက်ခဲ့ရတယ်လို့ပြောပါတယ်။ကျင်းညာချက်မူကြမ်းမှာမြန်မာရေးငြိမ်းချမ်းစွာဖြည့်ရှင်းဖို့ကြိုးပမ်းရမှာအာဆီယံအသင်းရဲ့အခမ်းကဏ္ဍကိုအလေးထားကြောင်းနဲ့မြန်မာပြည်သူတွေအကျိုးအတွက်သက်ဆိုင်သူအားလုံးနဲ့ဆွေးနွေးနိုင်အောင်ကြိုးပမ်းဖို့ထပ်မံတိုက်တွန်းထားတာပါမြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ချမှတ်ထားတာတစ်နှစ်ကျော်တဲ့အထိတိုးတက်မှုမမေ့ရမရှိတဲ့အတွက်ပြည်ဝအကောင့်ထဲပေါ်နိုင်မဲ့အစီအစဉ်ချမှတ်ဖို့တိုက်တွန်းထားတဲ့ပုံမှာတရုတ်နဲ့ရုရှားတို့ကန့်ကွက်ခဲ့ကြတယ်လို့လည်းကျင်းညာချက်မူကြမ်းတဲ့တန်တမာအတိုင်းဝန်းကိုကူကပြီး AP နဲ့ AFP သတင်းတွေမှာဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲမဖော်ဖြစ်နိုင်တာဟာအပါအဝင်တိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတယ်ဆိုပြီးမူကြမ်းမှာဖော်ပြထားတာကိုတရုတ်နိုင်ငံကတိုးတက်မှုတွေနှေးကွေးနေတယ်လို့ပြင်ဆင်ဖို့ပြောဆိုရကနေမူကြမ်းပြုစုတဲ့ Britain နဲ့သဘောထားကွဲခဲ့ကြတာလို့လည်းတန်တမာအတိုင်းဝန်းကိုကူကပြီးသတင်းတွေမှာဖော်ပြတာပါ။ဒုံချင်းကောင်စီဖွဲ့ဝင်တွေကျင်းညာချက်ထုတ်ဖို့မဆွံ့နှွေးခင်တောက်ကြအစောပိုင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Nolin Hazen နဲ့အာဆီယံမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Prak Sankom တို့ဟာလည်းဒုံချင်းကောင်စီတည်ထောင်ဆွေးနွေးပွဲမှာမြန်မာအခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ကြတာဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့အကြမ်းဖက်တိုက်ဖြတ်မှုမူဝါဒတွေကိုနိုင်ငံတကာလူ့အခွင့်အရေးစံချိန်စံကျွန်းနေနဲ့ကိုင်းညီအောင်ပြန်လည်သုံးသပ်ဖို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်ချလက်ကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့အနောက်နိုင်ငံတွေကဝေဖန်နေတဲ့ကြားမှာပဲတွားရောက်ခဲ့တဲ့6ရက်ကြာတရုတ်ခီးစဉ်နဲ့ပတ်သက်လို့လည်းသူကကာကွယ်ပြောဆိုပါတယ
် This visit was not an investigation official visit by a high commissioner
အခုခီးစဉ်ဟာစုံစမ်းစစ်ဆေးဖို့မဟုတ်ပါဘူးလို့ခီးစဉ်အဆုံးသတ်ဖြစ်စနေနေ့က online သတင်းစာရှင်းလင်းပွဲမှာမဟာမင်းကြီးပြောဆိုသွားတာပါအခုခီးစဉ်ဟာတရုတ်အစိုးရရဲ့လူ့အခွင့်အရေးဆိုင်ရာမူဝါဒကိုစုံစမ်းစစ်ဆေးဖို့မဟုတ်ပေမဲ့ထိတွေ့ဆက်ဆံဖို့အခွင့်အလမ်းဖြစ်ကြောင်းလည်းပြောပါတယ်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတဦးရဲ့18နှစ်အတွင်းပ ထမဆုံးခီးစဉ်အဖြစ်ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့ခီးစဉ်မှာတရုတ်နိုင်ငံတောင်ပိုင်းဇောင်ကူးမြို့ကိုတွားရောက်ခဲ့ပြီးအဲ့ဒီကနေလူခွေချိုးပေါက်ခံရတယ်လို့စွပ်စွဲနေတဲ့ဝီဂါမွတ်စလင်တွေအများစုနေထိုင်ရာရှင်ကျန်းဒေသကိုတွားရောက်ခဲ့ပါတယ်။စနေနေ့သတင်းစာရှင်းလင်းပွဲမှာတော့ဝီဂါတွေနဲ့တခြားလူနည်းစုမွတ်စလင်တွေရဲ့အခွင့်အရေးတွေကိုထိခိုက်စေမဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးမူဝါဒတွေပေါ်စိုးရိမ်တယ်လို့ပြောပါတယ်။တရုတ်အစိုးရကတော့ရှင်ကျန်းဒေသမှာလူခွေချိုးပေါက်မှုတွေရှိတယ်ဆိုတာကိုညင်းဆိုခဲ့ပါတယ
်။တိရိလင်္ကာနိုင်ငံမှာဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကိုမကင်တွဲနိုင်တဲ့သမ္မတဂိုတာဘာယာရာဂျပတ်စကာနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြသူတွေစနေနေ့ကသမ္မတယုံနာကပ်ဖို့ကြိုးစားလာတော့ကိုရဲကမြေယိုဘုံတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကသမ္မတယုံပြင်မှာစခန်းချနေတာဖြစ်ပြီးသူတို့ဆန္ဒပြတာရက်ပေါင်း50ပြည့်အထိတ်မှစုဝေးပွဲကိုရဲကဖြုတ်ခွဲတယ်လို့ကနူးမှာ3လောက်ဖမ်းဆီးပေမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။တရီလင်္ကာဟာဒေဝါလီခံရလူနေအခြေအနေဆိုက်ခဲ့တယ်လို့ကုန်စည်တင်သွင်းဖို့နိုင်ငံခြားငွေလိုအပ်ချက်ကြီးမားနေတာဖြစ်ပြီးတော့စီးပွားရေးပြဿနာပေါ်လာတာဟာအုတ်ချုပ်နေတဲ့ရာဂျာပတ်စကာမိသားစုရဲ့အကြမ်းလိုက်စားမှုနဲ့စီမံခန့်ခွဲမှုညံဖျင်းလာကြောင်းကိုဆွဆွဲပြီးနိုင်ငံတော်ဟောင်းမှာဆန္ဒပြနေကြတာဖြစ်ပါတယ်။ရာဂျာပတ်စကာမိသားစုကိုထောက်ခံသူတွေကငင်းရဆဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့တယ်မေလ9ရက်ကစပြီးနိုင်ငံတော်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားခဲ့တာဖြစ်ပါတယ်။
ဒီတွင်ပါမှာကြောက်တဲ့အမေရိကန်ကကြာဆုံးစစ်သည်အောင်းမေ့ပွဲနေ့မမ်မိုရီယယ်ဒေးအလယ်ရက်နေ့နွေရာသီမှာခီးထွက်ကြတဲ့သူတွေလေရင်ကားတွေဈေးတက်တာအပြင်ခီးစဉ်တွေဖျက်သိမ်းတာနဲ့ပါကြုံတွေ့ရပါတယ်လေချောင်းခီးစဉ်တွေကိုစောင့်ကြည့်ဖော်ပြတဲ့ Flight Aware Website ရဲ့စနေနေ့ကဖော်ပြချက်အရအမေရိကန်အရှိပဲချန်ဒေတာဆန်နော်ဂျိန်နေ့လယ်2နာရီအထိလေရင်ခီးစဉ်ပေါင်း1,100ကျော်ကိုဖျက်သိမ်းလိုက်ပါတယ်တောက်ကြနေကလည်းလေရင်ခီးစဉ်ပေါင်း2,300ကျော်ဖျက်သိမ်းခဲ့ရပါတယ်။အထိနာဆုံးဖြစ်တဲ့ Delta လေချောင်းလိုင်းကတော့စနေနေ့မှာခီးစဉ်အလုံးရဲ့900ခန့်လုံးရှိတဲ့ခီးစဉ်ပေါင်း240ကျော်ကိုဖျက်သိမ်းခဲ့ရပါတယ်။ Delta လေချောင်းလိုင်းရဲ့လုပ်ငန်းအများစုရှိရာရုံးချုပ်ဖြစ်တဲ့ Georgia ပြည်နယ် Atlanta က Hard Speed Jason လေစိတ်မှာလည်းခီးစဉ်နှောင့်နှေးကြမ်းကြမှုတွေအကြီးအကျယ်ကြုံတွေ့ခဲ့ရပါတယ်ခင်ဗျာ။
ထိတ်တဲရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ဥက္ကမောင်ဆိုမင်းတို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ချင်းရိုင်ပြည်နယ်မေဖာလွန်ဒေသမူဆယ်ကြီးရွာအုပ်စုအနီးထိုင်းနယ်ခြားဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေကကင်းလယ်နေချိန်မှာမူရစေဝါတဲဆောင်တဲ့အုပ်စုနဲ့ထိတ်တိုက်ပစ်ခတ်မှုဖြစ်ခဲ့ပြီးမူရမောင်ခိုသမား5ဦးသေဆုံးပါတယ်ဒီရက်ပိုင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာကလတ်တံပိုးဘန်းငွေတန်း2,000ကျော်တံပိုးရှိတဲ့စိတ်ကြွစေပြာ17တန်းကျော်ဖမ်းမိတယ်လို့လဲထိုင်းအာဏာပိုင်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မေဖားလွန်ခရိုင်မူဆယ်ကျေးရွာနီးမြန်မာနယ်စပ်နဲ့မီတာ200လောက်သာအကွာမှာထိုင်းနယ်ခြားဆောင်တပ်နဲ့မူရမောင်ခိုသမားတွေဟာမေလ29ရက်နေ့ကနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။မေလ29ရက်နေ့ညသကောင်ရံအချိန်မှာထိုင်းနယ်ကြောက်တက်အမှတ်3တပ်ဖွဲ့ဝင်တွေဟာကင်းလဲ့နေချိန်စိတ်ကြွစေကြတွေတည်ဆောင်ပြီးထိုင်းနိုင်ငံထဲကိုဝင်လာတဲ့မူရမောင်ခိုသမားတွေနဲ့ထိတ်တဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါ။10မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်တနေ့မနေ့ဖြစ်တဲ့မေလ28ရက်နေ့မှာတော့ထိုင်းစစ်တပ်ကနယ်မြေရှင်းလင်းခဲ့ရမှာမူရမောင်ခိုသမား5ဦးသေဆုံးခဲ့ပြီးစိတ်ကြွစီပြတပန်း5သိန်းကျော်ဖမ်းမိခဲ့ပါတယ်။ချင်းရိုင်ပြည်နယ်အမှတ်5ဒေသကရဲချုပ်ပီရထဝီချိုင်းကတော့မူရမောက်ခိုသမားတွေဟာထိုင်းနိုင်ငံထဲကိုပုံစံမျိုးစုံသုံးပြီးမူရစေးဝါးတွေတင်သွင်းလာတဲ့အကြောင်းအခုလိုပြောသွားပါတယ
်။မာသံတုံးကံကမ္ဘာတက်ရပ်လော့တ်လင်းရပ်ပါထံရီယာ
မူရမောက်ခိုသမားတွေဟာပုံစံမျိုးမျိုးနဲ့ထိုင်းနိုင်ငံထဲကိုမူရစေးဝါးတွေကိုတည်ဆောင်လာကြပါတယ်။ကားတွေနဲ့တည်ဆောင်တာရီလန်းတွေကနေတည်ဆောင်တာတဘာဝတော်လန်းတွေကနေမူရစေးဝါးတွေကိုတည်ဆောင်လာနေတာပါအခုရက်ပိုင်းအတွင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာစိတ်ကြွစေးပြား17တန်းကျော်ဖမ်းမိခဲ့ပါတယ်တနိုင်ငံလုံးအနှံ့မှာတော့6လအတွင်းမှာစိတ်ကြွစေးပြားပေါင်း126တန်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်ထိုင်းရနာပိုင်းတွေဟာပြီးခဲ့တဲ့ဧပြီလအတွင်းထိုင်းမြောက်ပိုင်းရွှေသတိခံဒေသကနေဝင်ရောက်လာတဲ့စိတ်ကြွစီပြ15တန်းကျော်ကိုလည်းဖမ်းဆီးမိခဲ့ပါတယ်။ဧပြီလထဲမှာပဲထိုင်းမြန်မာနယ်စပ်မေဖားလွန်ဒေသမှာမူရမောက်ခိုခိုင်းနေတဲ့နယ်ကြားဆောင်တပ်တွေ3ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဧပြီလ30ရက်နေ့တုန်းကတော့မူရမောက်ခိုသမားတွေနဲ့နယ်ကြားဆောင်တပ်တို့ပစ်ခတ်မှုဖြစ်ခဲ့ပြီး မူရမကိုသမား၈ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။အခုတကြိမ်မေလအကုန်မှာလည်းမူရမကိုသမားအများအပြားကိုအသေးပြစ်ခတ်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းချေဆိုင် VOE သတင်းထောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင်ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအသံလွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့အချက်လက်အခြေခံပြီးမှားမှန်အတည်ပြုပေးတဲ့ VOE ရဲ့ Polygraph ရုပ်ပုံပြရုပ်သံကိုရှုစားကြရအောင်ပါ။
မေ18ရက်နေ့ကဆိုရှယ်မီဒီယာဆာမျက်နှာဝေဘိုမှာတရုတ်အမျိုးသားရေဒီယိုကဗီဒီယိုတစ်ခုတင်လိုက်ပါတယ်။သူတို့ရေးထားတဲ့အထဲမှာအနောက်တိုင်းမီဒီယာတွေရုရှားယူကရိန်းပြည်ပခသတင်းတင်ပြမှုမှာဝါရဖြတ်သတင်းမှားတွေပါတယ်လို့ပြင်သစ်အီတလီနယ်သာလန်နဲ့တခြားနိုင်ငံတွေကတီးခြားရက်တည်တဲ့သတင်းတောက်တွေကတလောကကုလသမဂ္ဂစီးပွားမှာဝေဖန်သွားတယ်လို့ဆိုပါတယ်။သူတို့ကဒီပြည်ပခအကြောင်းအမှန်တွေတင်ပြမိလို့အလုတ်ဖြုတ်ခံရတယ်လို့ဝေဘိုမှာပြောထားတာပါ။ဒါလူတွေအထင်မှားအောင်လုပ်လိုက်တာပါ။တကယ်တမ်းကျတော့တီးခြားရသတင်းတောက်တွေဟာရုရှားဆွေးရဝါရဖြတ်မှုတွေကိုတင်ပြလေးရှိတာတာရကတွေအပြည့်ပါကုလသမဂ္ဂစီဝေးဆိုတာကလည်းရုရှားသူ့အကြံနဲ့သူစီစဉ်တဲ့အလို့သဘောဆွေးနွေးမှုဖြစ်ပါတယ်ဒီမှာဖိတ်ကြားထားတဲ့သတင်းတောက်တွေကရုရှားရဲ့တပ်ပြမှုတွေကယူကရိန်းလုတာပါလို့သက်သက်အပြစ်တင်ပါတယ်မရီယူပေါ်ပြဆက်ယုံနယ်ကရဲသားတွေကိုယူကရိန်းကဖောက်ခွဲတာဖြစ်တယ်မျက်မြင်တွေပြောတဲ့ရုရှားကဒုံးကျည်နဲ့တိုက်ခိုက်တာမဟုတ်ဘူးဆိုတဲ့မူသားကိုသူတို့ကလိုက်ပြောကြပါတယ်ဒါဟာရုရှားလက်ချက်ဆိုတာ BBC ကသေချာအထောက်ထားနဲ့တွေ့ခဲ့ပေမဲ့ယူကရိန်းဟာရဲသားတွေကိုလူသားတိုင်းအဖြစ်သုံးတယ်လို့သူတို့ကအပိုင်းဆွဆွဲပါတယ်ရုရှားကစစ်ရာဇဝတ်မှုကျူးလွန်နေဆိုတဲ့ဖြစ်ရပ်ထောင်းချီကိုနိုင်ငံတကာအသိုက်အဝိုင်းနဲ့ယူကရိန်းကစုံစမ်းနေပါပြီမေလ23ရက်နေ့မှာတော့ယူကရိန်းတရားရုံးကရုရှားစစ်သားတစ်ယောက်ကိုအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းမျိုးသားအိုလဇန်ဒါရှယ်လီပော့ဖ်ကိုပြစ်ဒဏ်မှုနဲ့ထောင်ဒဏ်သက်သက်ချမှတ်လိုက်ပါတယ်
ဒီလိုမှားမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOE ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်အစီအစဉ်တွေကိုစတင်ထုတ်လွှင့်မှာဖြစ်ပါတယ်။မကြာခင်မှာတော့ဗတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ပြည်တွင်းလူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေဟာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တဲ့2021ခုနှစ်ကနေ2020ခုနှစ်အတွင်းစီးပွားရေးသမိုင်းတစ်လျှောက်မကြုံဘူးတဲ့ဒုတက်မှုတွေကိုတွေ့မြင်ခန်းစားခဲ့ကြရပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်မှာတော့သူတို့ကြုံတွေ့နေရတဲ့ငွေကြေးပိုင်းအခက်အခဲတွေ၊ကုန်စည်နှုန်းကြီးမြင့်လာတာတွေနဲ့လုံခြုံရေးစိုးရိမ်ချက်တွေလိုစတဲ့အခက်အခဲတွေကြားမှာစီးပွားရေးရှင်သန်ရပ်တည်ဖို့ကြိုးစားရုန်းကန်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဟာကိုဗစ်ကပ်ရောဂါပြင်စစ်အာဏာသိမ်းမှုနောက်ဆက်တွဲရက်ခတ်မှုတွေကြောင့်စီးပွားရေးကဏ္ဍအသီးသီးမှာအကျက်တဲတွေကိုရင်ဆိုင်နေရပါတယ်ကမ္ဘာပံကတော့မြန်မာစီးပွားရေးဟာအရင်ဘဏ္ဍာနှစ်အတွင်း18ရာခိုင်နှုန်းကျုံပြီးစီးပွားရေးကျဆင်းမယ်လို့ခန့်မှန်းထားခဲ့ပြီးနောက်မှာအခုဘဏ္ဍာနှစ်2022စက်တင်ဘာလထိခန့်မှန်းချက်မှာတော့စီးပွားရေးတိုးတက်မှု100ခန့်နှုန်းသာရှိမယ်လို့ပြောဆိုထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနိုင်ငံတော်ဝန်မှာစီးပွားရေးနဲ့အထွေထွေအကျပ်အတဲတွေဖြစ်ပေါ်လာပါတယ်စီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိနေပြီးအဲ့ဒီထဲကအသေးစားအလက်စားလုပ်ငန်းငယ်တွေဟာရှင်သန်ရပ်တည်နိုင်မှုရုန်းကန်နေကြရပါတယ်အဓိကကတော့လုပ်ငန်းလေပတ်ဖို့ငွေကြေးအခက်အခဲတွေကြုံလာရပြီးဒါတွေဟာပြည်ရင်းဗန်စနစ်ယိုယွင်းလာတာကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကာအကွယ်မဲ့လာတဲ့အခြေအနေတွေကြောင့်လို့ဆိုနိုင်ပါတယ်။ကိုမင်းမင်းကကိုပိုင် brand နဲ့ဝှက်ထည်ချုပ်လုပ်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးပါ။ graphic designer လုပ်ရင်းကိုပိုင် brand ကိုပိုင် design နဲ့မျိုးသားမျိုးသမီးဝတ်တီရှပ်တွေထုတ်လုပ်ဖို့စိတ်ကူးရခဲ့ပြီး2018မှာကိုပိုင်စီးပွားရေးစတင်ခဲ့ပါတယ်။ ကိုပိုင်ဘရန်းပြင်ကုမ္ပဏီယူနီဖောင်းတွေချုပ်တဲ့အထည်ချုပ်ကိုပါတွဲဖက်လုပ်ကန်ခဲ့တာပါသူ့လုပ်ငန်းငယ်လေးကကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းမှုတွေကိုကြက်ကြက်ခံကျော်ပြတ်ခဲ့ပေမဲ့2021စစ်အာဏာသိမ်းပြီးနောက်မှာတော့လုပ်ငန်းခဏရပ်ဆိုင်မှုသူဆုံးဖြတ်ခဲ့ရပါတယ
်ဘာလို့ကျွန်တော်ရပ်ဖို့စဉ်းစားတယ်အများကြီးစဉ်းစားတယ်ကျွန်တော်ရပ်ရမယ်ဆိုရင်ဒီမှာတော့ဒီမှာကျွန်တော်တို့မှရပ်တည်နေရကြတယ်ကုမ္ပဏီနဲ့ဆက်သွယ်ပြီးတော့ရပ်တည်နေရတယ်ကိုဗစ်ကလည်းဖြစ်တယ်ပြီးတော့ယူနီဖောင်းတွေကိုယ်ရည်ရယ်ကျွန်တော်တိတ်မချိုးရအောင်ပြီးတော့အဲမှာမှာဝန်ထမ်းတွေရယ် work from home ဖြစ်ကုန်ကြရယ်လူတွေရယ်အကုန်ကစားနေချီတာကုန်ကြရယ် online အင်အားနေတာလည်းကျွန်တော်ဒီကနေ site ထုတ်ရတဲ့အင်အားလည်းတဖြည်းဖြည်းမဆိုင်နိုင်တော့လာစာရှင်းရတယ်ကျွန်တော်တကယ်ဆိုမရပြစ်ချင်းနောက်ဆုံးဒီနိုင်ငံရေးကိစ္စတွေဖြစ်တယ်ပို့ခတ်ခဲလာအောင်ဗျာ
သူကကိုပိုင်စက်ယုံတီတိုးချက်ချုပ်လုပ်ပြီးအဝတ်တွေကို export လုပ်နိုင်မှုရည်ရွယ်ထားတာပါစေအနာသိမှုကြောင့်တနေ့နီးပါးလောက်ရနာထားခဲ့ရပြီးအခုလုပ်ငန်းပြန်စဖို့စူးစမ်းနေပေမဲ့လက်ရှိစီးပွားရေးအခြေအနေတွေကြောင့်အခက်တွေ့နေပြီးလုပ်ငန်းလည်ပတ်နိုင်ရုံအနေထားပဲရှိတဲ့အကြောင်းကိုမင်းမင်းကဆိုပါတယ်စစ်တပ်အနာသိမှုတစ်နှစ်ကျော်ကာလအတွင်းနိုင်ငံရေးရှုပ်ထွေးမှုတွေနဲ့စီးပွားရေးလုကန်ရခက်ခဲလာတာတွေကြောင့်နိုင်ငံသားယင်းနှိမ့်နှံ့မှုတွေတိတိတတ်တာကျဆင်းလာခဲ့ပြီးနိုင်ငံတကာကထင်ရှားတဲ့ယင်းနှိမ့်နှံ့မှုတွေလည်းပြန်ထွက်နေကြပါတယ်စီးပွားရေးလုပ်ငန်းတွေအတွက်ဈေးကွက်ထဲငွေသားစီးဆင်းမှုအကျက်တဲမြန်မာကျပ်ငွေတက်မှုကျဆင်းလာတာတွေ73စီစီတွေနဲ့ကုန်စည်နှုန်းတွေကြီးလာတာနဲ့ပြည်တွင်းဗန်စနစ်ပေါ်တင်းကျပ်လာတာတွေကြောင့်လုပ်ငန်းဆက်လုပ်ကိုင်မှုစိန်ခေါ်မှုတွေဖြစ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာငွေကြေးဖောင်းပွားမှုက2022အတွင်း800ကိုင်နှုန်းနဲ့2023မှာ 8.500 ကိုင်နှုန်းမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်။ဒို့အတန်နဲ့စကားပြောကြရတဲ့စားတောက်ကုန် SME နယ်ပယ်ကလူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုအောင်နိုင်ကတော့လက်ရှိစီးပွားရေးအခြေအနေကလှုပ်လှေမြုပ်လှေဆိုတဲ့အတိုင်းလုပ်ငန်းများများလေပတ်လေထိခိုက်ဆုံးရှုံးမှုပုံများလေလို့သူကပြောပါတယ်။ကိုအောင်နိုင်ကအညာဒေတာထွက်ကုန်ကြမ်းတွေနဲ့တမိုးမြင့်စားတောက်ကုန်တစ်ခုထုတ်လုပ်နေတဲ့စုံတီထွင်လူငယ်တဦးပါ။သူထုတ်ကုန်တွေကိုပြပတင်ပို့နိုင်မှုစူးစမ်းနေတဲ့ကာလမှာစီးပွားရေးအကျပ်တဲတွေကြုံလာတာကြောင့်ဒါတွေအားလုံးရပ်တန့်နေတဲ့အခြေအနေပါ။အ
နာမသိခင်ကြီးကသူ့အနေနဲ့သူအဆင်ပြေကိုဘယ်မှာဘယ်လောက်ပဲဖြစ်ဖြစ်ဘာမျိုးဒီဆိုရဲစိုင်းနေနေရှိရလေကျွန်တော်တို့ဒီအနာသိခင်တီးပြောပါဗျာဒီအနာသိပြီးတော့တို့တာမရှိပါလေအနာမသိခင်တီးကတော့ဒီကျွန်တော်တို့ဒီ expo တွေပို့မယ်ဒီအိမ်သွင်းမှုလုပ်ငန်းလေးရနေပြီးတော့ expo လုပ်ငန်းလေးအထိဒီပို့ဖို့အတွက်မျှော်လင့်ချက်တွေဖြစ်လာရဗျာ
စီးပွားရေးအကျပ်တဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့စစ်ကောင်စီလက်ထက်စီးပွားရေးလုပ်ကန်ရတာအကာအကွယ်မဲ့နေတဲ့အကြောင်းသူကအခုလိုဆက်ပြောပါဗျာ
အခုလိုဒီနေရာတော့အနာသိပြီးကာလာချင်းတွေအမိတဲ့ပို့ပြီးတော့ဆိုးလာတာပေါ့လေပွင့်နေပြောရရင်ညာအကာအကွယ်မဲ့ပေါ့လေနော်အခုဥမာလုပ်ငန်းနဲ့ပတ်သက်တာပဲဖြစ်ဖြစ်ဥပဒေတော်တော်နဲ့ပတ်သက်တာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ပို့လိုက်တဲ့ကုန်စည်တွေကိုကုန်စည်ဥမာကျွန်တော်တို့ဒီကနေပြီးနေဆက်ပဲပို့ဖို့ဒီကနေပြီးကျွန်တော်တို့ဒီပြီးချားတင်နေရပို့ဖို့လက်မသိခံရတယ်တင်မမျိုးကြုံရပါတယ်ဆိုတော့ဒါတွေကကျွန်တော်ရှိမှာဘယ်သူမှအကာအကွယ်မရှိဘူးအကာအကွယ်မဲ့အခြေအနေပေါ့နော်ဆိုတော့ဒီလိုစီမျိုးမှာကတော့တတော်ကြီးကိုကျွန်တော်တို့က risk ယူပြီးတော့ကိုယ့်ရဲ့ဝန်ထမ်းတွေလည်းဒီလုပ်ငန်းတွေသူတို့ထိုးရစားဖို့ဒီတစ်ပတ်လည်းထိုးရနိုင်ပါလေဒီဆိုရစိတ်နဲ့ပဲဖြစ်တတ်နေရတာပေါ့နော်
။ကမ္ဘာပံကတော့မြန်မာစီးပွားရေးနဲ့မြန်မာပြည်သူတွေဟာလက်ရှိအာဏာသိမ်းမှုအကျိုးဆက်နဲ့ကိုဗစ်ကပ်ရောဂါတို့ကြောင့်ပြင်းပြင်းထန်ထန်အဆန်းသတ်ခံနေရဆဲကာလလိုဇန်နဝါရီလတုန်းကထုတ်ပြန်ခဲ့ပါတယ်။ဒါအပြင်စီးပွားရေးပြန်လည်တည်ငြိမ်လာမယ့်လက္ခဏာတွေရှိနေပေမဲ့လည်းစီးပွားရေးဟာကိုဗစ်နဲ့အာဏာသိမ်းမှုမဖြစ်ခင်ရှိနေမယ့်စီးပွားရေးပမာဏထက်30ရာခိုင်နှုန်းပိုသေးငယ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။လာမယ့်စက်တင်ဘာလအထိစီးပွားရေးတိုးတက်မှုက100ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့ဒါကကိုဗစ်ရောဂါနိုင်ငံရေးပြည်ပခနိုင်ငံခြားငွေလဲလှယ်နှုန်းလျှက်စစ်မှုနဲ့ digital နဲ့ internet ဝန်ဆောင်မှုတွေနှောင့်နှေးပြတ်တောက်မှုအပေါ်မူတည်နေသေးတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအများစုက SME လုပ်ငန်းတွေဖြစ်ပါတယ်။2011ကစပြီးအစိုးရအဆက်ဆက်ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရမှာစီးပွားရေးဖွံ့ဖြိုးမှုတွေရေးပါတဲ့ SME ကဏ္ဍဖွံ့ဖြိုးဖို့ကြိုးပမ်းခဲ့တာတွေရှိပါတယ်။2012ကစပြီး SME လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနကိုဖွင့်လှစ်ပြီးအသေးစားအလက်စားလုပ်ငန်းတွေအတွက်ပံ့ပိုးရေးအစီအစဉ်တွေကိုစတင်ဆောင်ရွက်ခဲ့ပါတယ်။2015မှာအသေးစားအလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီး SME လုပ်ငန်းတွေအတွက်အတားအဆီးအခက်အခဲတွေကိုယွံနှဲစေဖို့နဲ့ရှင်ပြိုင်နိုင်စွမ်းမြင့်မားလာစေဖို့ပံ့ပိုးဆောင်ရွက်ခဲ့ပါတယ်။SME လုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုဖွဲ့စည်းပြီးနိုင်ငံတော်သမရဟောင်းဦးဝင်းမြင့်ကဥက္ကဋ္ဌဖြစ်ပါဝင်ခဲ့တာပါ။အဲ့ဒီနောက်ပိုင်းကာလတွေမှာအသေးစားလက်စားလုပ်ငန်းတွေတိုးတက်မှုတိတိတသာများလာပြီးပို့ဆောင်ရေးလုပ်ငန်း၊နှီးပညာလုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းတွေအပြင်အခြားနယ်ပယ်ကလုပ်ငန်းအသေးစားတွေလည်းတိုးတက်လာခဲ့ပါတယ်။အဲ့ဒီကာလကအစိုးရနဲ့ပုဂ္ဂလိကအားပေးကူညီမှုတွေကြောင့် SME လုပ်ငန်းနယ်ပယ်ဟာအလုံးလုံးရတာပျော်စရာဖြစ်တယ်လို့လူငယ်စုတီထွင်လုပ်ငန်းရှင်တွေကတို့အတန်ကိုပြောပါတယ်။Asia Development Bank ရဲ့မြန်မာ SME လုပ်ငန်းတွေပေါ်စောင့်ကြည့်တဲ့2020စီးရင်မှာတော့ 2016မှာ SME လုပ်ငန်း 6,600 ကျော်ရှိလာပြီး2016ရှေ့ပိုင်းကာလက SME လုပ်ငန်း 4,400 ဝန်းကျင်သာရှိခဲ့တဲ့နှစ်တွင်နဲ့နှိုင်းယှဉ်မဲ့ဆိုရင်တော့2016က SME လုပ်ငန်းတိုးတက်မှုအများဆုံးဖြစ်ခဲ့တာဖြစ်ပါတယ်ADB ဘဏ်ရဲ့စီးရင်မှာတော့ SME လုပ်ငန်း 8,000 ကျော်ရှိနေပြီးအစိုးရရဲ့ SME ဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနမှမှတ်ပုံတင်ထားတဲ့စီးရင်မှာတော့ 4,000 ခွဲကျော်ရှိနေပါတယ်။ဒါပေမဲ့လက်ရှိ SME လုပ်ငန်းတွေအခြေအနေကတော့လုပ်ငန်း 80 ရာခိုင်နှုန်းလောက်ကရပ်တည်ဖို့အခက်အခဲရှိနေတဲ့အကြောင်းစီးပွားရေးကျွမ်းကျင်သူမန္တလေးနီးပညာကုမ္ပဏီက Managing Director ဦးစောနိုင်ကပြောပါတယ
်။စီးပွားရေးလုပ်ငန်းတွေလေးတွေနဲ့စကားပြောပြပါတယ်။သူတို့တွေအနေနဲ့ကလုပ်ငန်းကအခုမှစတာဟိုတခါလေကြာရင်တို့ရှင်မှာဟိုအရင်းအမီးဆိုတာအများကြီးမရှိဘူးအဲ့အရင်းအမီးကလည်းတခါကြာရင်ဥမာဆိုင်ကန်းငါးကားတို့ raw material ဝယ်ထားတာတို့တခါကြာစက်ပစ္စည်းဝယ်ထားတာတို့ ਨੇ ဟိုတကယ်လေပတ်တွေကတိတ်မများတော့ဘူးပေါ့နော်အဲ့တော့အဲ့အချိန်မှာလုပ်ငန်းတွေတော်တော်များများနှီးသွားကြတယ်နောက်တစ်ခါကျရပ်သွားကြတယ်အခါကျတော့တို့ရှင်မှာထပ်ပြီးတော့လေပတ်ဖို့အတွက်ကိုတော်တော်ကိုခက်ခဲတဲ့အခြေအနေတွေတွေ့ရပါတယ်ပြောရရင်တော့လုပ်ငန်းငယ်အဲ့လိုမျိုးဆက်ရက်ပရိုဂရမ်များပေါ့80ရာခိုင်နှုန်းကတော့အခုအချိန်မှာတတော့ကိုခက်ခက်ခဲခဲဖြစ်နေကြတာတွေ့ရတယ
်။လက်ရှိကာလစီးပွားရေးလုပ်ကိုင်နေသူတွေကိုစာနာမိတယ်လို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနကဒရိုက်တာ Vicky Woman ကပြောပါတယ
်။ SME
ဒေသနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့အခုမှလုပ်ငန်းလက်ပတ်ကစားကုမ္ပဏီအထွေတော်ကျွန်မတကယ်ကိုအဆင်မကောင်းဖြစ်မိပါတယ်။ဒါကတကယ်ကိုအခြေခံကြတဲ့ကိစ္စရဲ့တစ်ခုဖြစ်ပြီးတော့တဲ့အနေနဲ့အခုမှတီထောင်ကစားလုပ်ငန်းတစ်ခုကိုလေပတ်နေရတဲ့သူဆိုလို့ရှိရင်အခုစီးပွားရေးအခြေအနေကတော့လူတိုင်းအတွက်ရှင်သန်မှုအလွန်ကိုခက်ခဲနေရပ
ါလူငယ်စုံတီထွင်လုပ်ငန်းရှင်ကိုအောင်နိုင်ကတော့ SME လုပ်ငန်းတွေဟာအစိုးရရဲ့အကာအကွယ်မဲ့နေချိန်မှာပဲနိုင်ငံအခြေအနေတွေကြောင့်ပုဂ္ဂလိကနဲ့နိုင်ငံတကာကအားပေးကူညီတဲ့အဖွဲ့အစည်းတွေညွှန်နေလာတာကသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီ SME လုပ်ငန်းတွေအတွက်အခုလိုမျိုးပြည်တွင်းကအကောအကွယ်မဲနေတဲ့အချိန်မှာကျွန်တော်တို့အတွက်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့အကူအညီပေါ့နော် support ပေးရတော့အကောင်းဆုံးပဲပေါ့နော် support ပေးရဆိုတာကငွေကြေးဆိုတာတည်းပေါ့နော်နည်းပညာပိုင်းတော့လည်းကောင်းအဲ marketing ပိုင်းတော့အကောင်းပေါ့နော် market share ပေးတဲ့အမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိလုပ်ငန်း SME တွေမှာဥပမာအခုဆိုရင်မီးဖြစ်တယ်ဆိုတော့လက်စမီးမလိုဝင်းနဲ့ဘယ်လိုတခြားဒီ solar နဲ့ပတ်သက်ပြီးတော့ပေါ့နော် solar machine တွေပေါ့ဘယ်လိုမျိုး support လုပ်ပေးလို့ရမလဲအဓိကစက်ပစ္စည်းပိုင်းတော့လည်းကောင်းနည်းပညာပိုင်းတော့လည်းကောင်းပင်တန်း training တော့လည်းကောင်းပေါ့နော်နောက်ဆုံး finance ပေါ့နော်ငွေကြေးလေဒီချိန်မှာ support လုပ်ရင်လည်းအကောင်းဆုံးပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 9:00 တွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒရင်ပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook ဆာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင် VOA America အသံရဲ့2022ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလှိုင်းထုံမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့သတင်းပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ကမ္ဘာသတင်းများစူးစီးချက်မှာနားဆင်ကြရမယ့်အကြောင်းအရာကတော
့ဝန်ကြီးဌာနရဲ့ကုတ်ကဲမှုနဲ့ဆက်ဒီအီယာအားလုံးကိုဆက်ဆက်ဝန်ကြီးဌာနရတောင်းပြီးတော့အဲ့ဒါလည်းနောက်ဘူးပေါ့နော်အဲ့ဒါဆက်ဆက်တဲ့အားလုံးပါပါဝန်ကြီးဌာနရ
တော့ဒါတော့တပတ်တွင်မြန်မာသတင်းများစူးစီးချက်မှာနားဆင်ကြရမယ့်အကြောင်းအရာပါရှင်အခုရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီမိုကရေစီစနစ်နဲ့အာဏာရှင်စနစ်တိုက်ပွဲမှာအာရှဟာအခေယာကျတဲ့အဆင့်မြင့်ပြင်ဖြစ်တယ်လို့အာရှခီးစင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ဘာကြောင့်အာရှဖြစ်ရသလဲ။မြန်မာဒီမိုကရေစီလှုပ်ရှားမှုမှာရောဘလို့အခန့်ကဏ္ဍကပါတယ်လဲ။တရုတ်နိုင်ငံကလည်းသူ့စနစ်ဟာဒီမိုကရေစီစနစ်ဖြစ်တယ်လို့ပြောတာဟုတ်ပါသလား။ဒီတိုက်ပွဲမှာဘာအချက်ကအဆုံးဖြတ်ပေးမလဲ။အစရှိတဲ့မေကွန်းတွေကိုဥတည်မောင်တန်းကပမောက်ခဥထုံးမြင့်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပါရရှိနေတယ်ပြီးခဲ့တဲ့အပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုခီးထွက်ခဲ့ပါတယ်ဒါသူ့ရဲ့ပထမဦးဆုံးအာရှခီးစဉ်ပဲဖြစ်ပါတယ်ဒီခီးစဉ်မှာသမ္မတဂျိုးဘိုင်ဒန်ကစကားတစ်ခုပြောခဲ့ပါတယ်အဲ့ဒါကတော့ဒီမိုကရေစီစနစ်တွေနဲ့အာဏာရှင်စနစ်တွေကြားမှာအာရှဟာတော်ကြကြတဲ့စစ်ပြည်ပြည်တစ်ခုဖြစ်ပါတယ်လို့ဒီလိုပြောခဲ့ပါတယ်ဒီစကားလေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့အမေရိကန်နိုင်ငံကာလ်တန်ကောလိပ်ကနိုင်ငံတကာဆက်ဆံရေးပညာရနဲ့နိုင်ငံရေးပညာရပမောက္ခဆရာဦးထွန်းမြင့်ဖြစ်ပါတယ်။ဒါ ये အခုလိုကျွန်တော်တို့စီစဉ်မှာပါပြတဲ့အတွက်ကြောင့်ကျေးဇူးတင်တဲ့ကြောင့်ပထမဆုံးပြောပြရစီခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဦးတင်မောင်တန်
း။ဟုတ်ကဲ့မင်္ဂလာပါဆရာ ये ဂျိုးဘိုင်ဒန်ကဒါအာရှဟာတော့ချက်ကြတဲ့ဒီထက်မှာတော့ကြကြတယ်ဆိုတဲ့စကားလုံးတစ်လုံးပါလာတယ်ပေါ့နော်ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေရဲ့အပြိုင်မှု။ဘာကြောင့်အမရဂျိုးဘိုင်ဒန်ကဒီလိုပြောတယ်လို့ဆရာထင်ပါလဲခင်ဗျ
။ဟုတ်ကဲ့ဒီသူပြောတဲ့သူသုံးတဲ့စကားလုံးရဲ့ဒီဒေသန္တရကိုခေါ်သွားတဲ့အာရှလို့ခေါ်သွားတာတွေကအကျုံးဝင်ပါတယ်။ကျုံးဝင်ဆိုတော့ရုရှားကလည်းအာရှတိုက်ထင်မှာပဲရှိရဲဆိုတော့လေဒီရုရှားတကူအကြီးကြီးကလည်းနောက်တစ်ခုကဒီအာရှနိုင်ငံတွေတော်တော်များများမှာကဒီအာဏာရှင်စနစ်တွေဆက်လက်ပြီးတော့ရှိနေဒေးစဲအဲ့ဒီအပြင်ဒီကျွန်တော်တို့တရုတ်တို့ရုရှားတို့ဒီခုကတော့ဗီယက်နမ်တို့လာအိုတို့ဟလာမြန်မာတို့ဒီခုလဲထိုင်းကြည့်ပါတော့အဆုံးပေါ့ဗျာဒီအာဏာရှင်တွေပေါ့အဲ့ဒီအာဏာရှင်တွေဆက်လက်ရှိနေတယ်ဆိုတော့သူ့ရဲ့ဘယ်လိုပြောလဲ geopolitics ရောစကလုံးရောဒါမှန်တယ်လို့ကျွန်တော်သုံးလို့ရမယ်နောက်တစ်ခုကဒီအခရာကြတယ်ဆိုတော့North Korea တို့ကြည့်ပေါ့ဗျာနောက်ဘူးလို့ရှိရင်တောင်တရုတ်ပင်လယ်ကိစ္စတွေနောက်ဘူးလို့ရှိရင်ဒီတရုတ်ရဲ့ဒီဘယ်လိုပြောမလဲအာနာရှင်စနစ်နဲ့ကြီးထွားနေတဲ့စီးပွားရေးလုပ်ငန်းတွေဟာလာကမ္ဘာ geopolitics ဒီ OBOR လုပ်ငန်းတွေကိုကြည့်မယ်ဆိုလို့ရှိရင် American နိုင်ငံရဲ့ interesting ပေါ့ဘူးဒီ democracy စနစ်ဆိုတာကကျွန်တော်တို့ democracy မနဲ့ democracy ဆိုတာကတကယ့်ကိုပွင့်လင်းပြီးတော့လွတ်လပ်တဲ့ဘယ်လိုပြောမလဲစီးပွားရေးစနစ်ရှိမှသာလျှင် democracy ဆိုတာစစ်မှန်တဲ့ democracy ဆိုတာထောက်ခံနိုင်မှာအဲ့ဒါဘာလို့ဆိုလို့လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမှာကျွန်တော်တို့ရရွာကြေးရွာတွေမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးပညာရှင်တွေနဲ့အမှမုံရွာတို့အမော်လမြိုင်တို့ရန်ကုန်မန္တလေးအစုံပေါ့ဗျာဒီမျိုးတွေမှာစီးပွားရေးပညာရှင်တွေကလွတ်လွတ်လပ်လပ်လောက်ခွင့်ရှိတဲ့စီးပွားရေးစနစ်ရှိမှသာလျှင်တကယ်ကျန်းမာပြီးတော့ခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်မယ်ဆိုတာဒါကျွန်တော်တို့ theory ရရောတသနာရရောဒါ Nobel ဆုရှင်တွေကလည်းဒါပြောထားတာရှိတယ်အဲ့တော့အဲ့ဒါလေးကိုခြုံကြည့်မယ်ဆိုလို့ရှိရင်ဒါတော်လေထျောက်တဲ့စကလုံးအကျုံးဝင်တဲ့စကလုံးလို့ကျွန်တော်တို့ပြောလို့ရပါတယ
်။ဆိုတော့ဘာကြောင့်ဒီအာရှအာဖရိကလက်တင်အမေရိကဆိုပြီးအရင်ဆုံးကတွဲပြီးကျွန်တော်တို့ပြောကြတယ်ပေါ့နော်
။ဟုတ်ကဲ
့။အဲ့ဒီမှာလက်တင်အမေရိကနဲ့အာဖရိကကဘာကြောင့်အခရာကျတဲ့တိုက်ပွဲနေရာမဖြစ်ရတာ
။ဘယ်လိုပြောမလဲဒီကျွန်တော်တို့ population ပေါ့လေလူဦးရေနဲ့ကမ္ဘာလူဦးရေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လည်းကောင်း Now the chain ma pila me COVID lo pandemic lo kore jamma yi sanyari. Now the climate change the environment ne pyatana ri kon long ga blue pyaw mle chase set ni de. Da bian general kong pisi yang wae ri ne le chase set ni. Aito gaba ma thong nong ni de kong pisi de ko mya taw phyin 50 ya khnon jaw la da be ya la da le so shin a sha la da be mya de. Aito da re ga blue pyaw khuna jano pyaw ga de si wa ye the market si wa ye sne ye lut lat mu ne democracy ne chait tha de so de tbo dia o slo jin ya pyaung myaw ni bi da polon ni bi da phit de aito ai polon jet ya american nai ga le dilo myo snit ko lut lut lat lat pi tu lu lu tiao chin si ga ne bi lo lut lut lat lat lou nai ne di economic market system di si wa ye snit ko tu a thain chauk chin ne democracy le thain chauk chin ne so ro tru ye a che kan u pade ne le kai ni de tru ye santan bo bo di pi tu lu lu me pe ni de me san da shin ni ye Sandan Bone like Kanye Nere. Kanye Nere, where Asha ha, Kuna population ya, your Chimla, Tamu Compu City number, Ye Dwaya, Guama Lenin, Compu City, Ye Dea Chimlas and the Asha, Matan Kaya Charesra, Kibine Bobido, the Bob Paula. Nagoaro, Bajam, Latin Megaru, Afsha, the Africa, Jonathan, Aja, the lesson, the Anthrop Manuda Bida. Binyashini, the mind be Binyashini, Yedaja, the Nyashiva, through H. Maka, Bahu, Yeji, the religious freedom, the through the missionary, the Nerba, the Usar Le Babare. I know I freedom you through Uza Bigger, identity, politic, no sign. I identity politic and a video, who post identity politic, or General Piolo Yare, and the Tamil Yangi. I know that Namalo Biono, that Lumiozu. The Muda, whatever, Muda identity, Muda, the
Mat.
တည့်ရုပ်လို့ပြောမှာပေါ့နော်ဟုတ်ပေါ့အမျိုးတည့်ရုပ်ပေါ့အမျိုးသားတည့်ရုပ်ပေါ်တဲ့နိုင်ငံကြီးကကြော်သွားပြီခုစလွတ်လပ်မှုကိုလူသားတဦးချင်းစီရဲ့လွတ်မြောက်မှုကိုတည့်ရုပ်ပေါ်တဲ့နိုင်ငံကြီးစနစ်ဒီကန္တာကိုရောက်တယ်အဲ့ဒါဘယ်အစရောက်သလဲဆိုကျွန်တော်တို့ဒီကိုဝဆုံးတဲ့အချိန်ကစခဲ့တယ်တိကျပြောလို့ရှိရင်ဒီ WTO
ဟုတ်ပြီဆရာအဲ့တော့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ရဲ့ပြိုင်ပွဲဘာမှမတိုက်ပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုအောင်အခန်းကဏ္ဍဘယ်လိုရှိမှာလဲဆရာသိရဲ့ကြည့်တယ်ဘာလို့ဆိုမြန်မာနိုင်ငံကဒီမိုကရေစီလိုက်တိုက်ပွဲမအောင်မြင်မှုဆိုလို့ရှိရင်ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုတိတိကျကျအလဲအကနေပြီးတော့နှလုံးနှလုံးထဲပေါ်တည့်တည့်ထိုးလိုက်တယ်လို
Nero de Chachimes Lushi, in a town, say, Nomala, Sienega, Yuka, Gue, Yalago, Passendage, Yakaino, Chimes Lushi, Shetang Ashama, Yamanangaya, Democracy, Mebe, Messan Nashini, Sanjin Tintare, Mebe, Benangamama, Shetang Ashama, the Lala, the Mpati de Kurego, Parliament, Sitigo, the Lala, be like that, Yuka, Bum, Shigebu, Saint Yoshin, Sanjin Tintarabo. Eddie Lumio, Sanjin Tintare, Bidue Sandago, Soga, like that, Anashin. เมียนมาร์เนี่ยด้วยดาวบอบองบารีเยลุยากาดรูนี่เนี่ยดิคันในมามาวูอเมริกันนี่เนี่ยเดเวียยายอกัตนายายอสันดันโบยายอดิจิโอโพลิติกยายอดิคันในมามาวูเอออาจารย์เนี่ยด้วยดิไบเดนกูไรเพโอลาเซเนี่ยณท่าว
第四阿那西安那边的democracy有偏绿偏西，老来清哈，美国人那样也隆重耶，那个那个那隆重耶，古代也替改的，给啥撇的，是啦，我extraordinary路上表达的，但嘛，我们呢，这个古，但嘛，这个林那的，代也替改的，是吧？给啥路表达的？哎，罗，大学之前阿片，可能就那罗，对那个就那罗，成绩路也来报的。好，第阿下嘛，democracy呢，阿那些胜利队也。 新疆民主了，表嘞看嘛，第一个嘞，啊，都要三那个democracy value，那就把来表嘞。那我们阿片，都讲哪样也呀，把这的新疆民主的，他，都讲越高的，那欧洲也是那普遍的democracy的民主，都话普遍民主投票比，如也是那个嘞democracy value表嘞，可能比不如伢听，不如表么嘞？
大不了嘞，说了是，democracy有election，好啦。 You go where central bonya. You go where go, but who be the David Poet democracy, she the look. Pitulu, yeah, Quinyirin, look Quinyirigo, Uza baby of Pressy had a Davis who had a democracy. She did. I don't end a cool long old bomb bit of GM. Pity. The yoga kuna, the well out with Yatabidos, unless you know she did. Look at the lesson on my. I develop with my net lesson, but who want to be the road, Logan Lu, you like the Yubilation I do, Jaila Jaila, your kind of Zara, Newin Lateca, General Masala Lateca, General Body, the bigger of it, may bigger of it, that lesson, Melly, your lesson of that. I'm not democratic. Lavan, Nanga, Paddy, James, I said, the two, Massa, Nanga, Paddy, James, I said, the democracy, let me jow. I get out, go jammy jay, go to the Samuel. Democracy is a Pidulurti of Chinzi, Lulamu, Truria, Lukunye, Muyava, Kunyeha, Madama, Yeji, Kisa Suraga, universally got the Kabalonga, Sajavla, the Kulonga, Suraga, Lekan, Tade, the Bow, Sounyan Tibet. And I would, Diogan, a bit of Blue Biomle, Lepa, bit of Yontin, Jountain, General Yalu Bion, Yontin, Jountain, Loda Boga.
Okay. The Marina will let General Tabby send on Ashadi Dama.
ตบรอบไบเดนပြောခဲ့တယ်လို့เนาะအနာရှင်စနစ်နဲ့ဒီမိုကရေစီရဲ့တိုက်ပွဲအဓိကနေရာတနေရာဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီတိုက်ပွဲမှာဘယ်လိုအချက်လက်တွေကအဆုံးဖြတ်ပေးနိုင်မယ်လို့ဆရာထင်ပါတယ်အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့လွတ်လပ်မှုကိုဘယ်လောက်ပေးထားတဲ့နိုင်ငံလဲဆိုတာကအရေးကြီးဆုံးဖြစ်နေတယ်ဘာလို့ကျွန်တော်ပြောပြောဆိုပထမကျွန်တော်တို့လေဗယ်လောက်ကကျွန်တော်ပြောခဲ ကျွန်တော်တို့မြန်မာလိုဆိုလို့စကလုံးဘယ်လိုပြောမလဲဒီမှာမှတ
်တယ
်အမတ်တယ်ရ
တယ်ကျွန်တော်တို့ပြန်ကြတယ်တတိပြောရင
်ဟုတ်ကဲ့
တိုင်းပြည်နယ်နိမိတ်တွေကနေလွန်သွားပြီးတော့
တတ
ိယလုံးကိုကြည့်တဲ့ခစ်ကိုရောက်လာ
တယ်ဟုတ်တယ်ဟုတ်တယ်အဲ့တော့ဆိုလိုတာကအဲ့ဒီတဘောပဲတဘောပဲမြို့သားရဲ့ဒီလက္ခဏာကိုကြည့်တဲ့နိုင်ငံရေးဗဟိုပြုတဲ့နိုင်ငံရေးကနေပြီးတော့လူသားဟုတ်ပြီတဲ့နိုင်ငံရေးပေါင်းတဲ့ကိုကျွန်တော်တို့ရောက်လာတဲ့သဘောပဲအဲ့ထဲကိုရောက်လာပြီဆိုလို့ရှိရင်ဘယ်လိုနိုင်ငံတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုအစိုးရတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုစီးပွားရေးစနစ်တွေကဆက်လက်အသက်ရှင်မလဲဆိုတော့ရှင်းတယ်အဲ့ဒါပါရှင်းတယ်လေနိုင်ငံသားတယောက်ချင်းစီရဲ့သူဟာဘယ်လိုဘာသာကိုပဲယုံကြည်ထားတာဘာလူမျိုးပဲဖြစ်ဖြစ်ဘယ်သားရေးအယောင်ပဲသူရှိရှိသူ့ရဲ့ဒီလွတ်လပ်မှုကိုအပြည့်အဝပေးထားတဲ့စီးပွားရေးစနစ်နိုင်ငံရေးစနစ်ပညာရေးစနစ်ယဉ်ကျေးမှုစနစ်ကအရှိကိုတက်မဲ့ခစ်ကိုသွားခြင်းဖြစ်တယ်အဲ့တော့အဓိကအရေးကြီးဆုံးချက်ကနိုင်ငံသားတယောက်ချင်းစီရဲ့လွတ်လွတ်လပ်လပ်စီးပွားရေးလုပ်နိုင်ခွင့်လွတ်လွတ်လပ်လပ်ပညာသင်ပေးသင်ပေးနိုင်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်နေထိုင်ခွင့်လွတ်လွတ်လပ်လပ်နဲ့ယဉ်ကျေးမှုအရဆက်ဆံခြင်းခံရခွင့်တွေအခွင့်အရေးပေါင်းများစွာရှိမှသာလျှင်အဲ့ဒီလူပေါင်းဟာရှေ့ကိုရောက်မယ်ဆိုတာကျွန်တော်တို့ထပ်ပြီးတော့ဘယ်လိုပြောမလဲစဉ်းစားကြရမလို့တော့ဘူးအဲ့ဒီလူမျိုးလူပေါင်းတရားပဲရှေ့ကိုရောက်နိုင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
အခုတင်ပြဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့ Garden College ကနိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ဖြစ်ပါတယ
်ဦးတင်မောက်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအဖတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်နန်းလောင်နဲ့ကိုဝင်းခံမောင်ပါရှင
်မြန်မာတနိုင်ကလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံခြားငွေအစားကျပ်ငွေနဲ့တာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်တူဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုမေလ26ရက်နေ့ကပြောပါတယ်
။ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီဧရာအလုံးကိုဆက်ဆက်ဝန်ကြီးဌာနကတောင်းပြီးတော့အဲ့လိုလဲနေဖို့ပေါ့နော်။အဲ့ဒီဆက်ဆက်တဲ့အလုံးပါပါတော့ဝန်ကြီးဌာနရဲ့မကောက်ဘူးပေါ့နော်။ဒီနေ့အုံလို့အောင်မှာရှိတယ်လုပ်ငန်းတွေရှိတော့ဒီဈေးတွေဈေးဆိုင်တွေရှိရှိဟိုတယ်တွေရှိရှိဟိုတယ်ကြီးဟိုတယ်ဆိုင်တော့တော်ဒီကတော့ဒီဈေးလက်ရှိထုတ်ပေးထားတဲ့စီးပွားလို့ဈေးထုတ်ရတယ်ဈေးထုတ်ပေးထားတော့လုပ်ငန်းဒီကျိုးဝင်တော့ပေါ့အားလုံးတနေအလုံးပေါ့ကျိုးဝင်ပါတယ်ဒီက
မေလ25ရက်ရက်စွဲနဲ့ဗဟိုပိုင်းရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားသိငွေကိုနိုင်ငံခြားငွေနဲ့ပေးချေတဲ့အတွက်နိုင်ငံခြားငွေသုံးစွဲမှုကျေပြန်လာစေတာနိုင်ငံခြားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံခြားငွေလဲနှုန်းမတိမငင်ဖြစ်စေနေတဲ့ကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအလုံးကိုကြက်ငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်
မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအတင်းကတိုးလောင်ထားတဲ့တက်စီတွေကိုစီပန့်လိုင်စင်ရှိတဲ့ဆိုင်တွေကိုပဲခွဲရမ်းချရောင်းချတော့မှာဖြစ်တဲ့အတွက်တာမန်လက်လီစီဆိုင်အများပြစီပြက်ကုန်တဲ့အတွက်ပိတ်ထားရပါတယ်ရန်ကုန်က73စီရောင်းဆိုင်အများစုမှာလည်းဓာတ်ဆီဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရင်အားရင်မောင်းများအတင်းကမေလ26ရက်နေ့ကြာတာရီနေ့ကပဲ FOA ကိုပြောသွားပါတယ်မန္တလေးတိုင်းထဲမှာလည်းခွဲရန်အလုံလောက်ရတဲ့ဆိုင်ကြီးတွေမှာပဲဓာတ်ဆီရတဲ့အတွက်73စီရောင်းဆိုင်အများစုပိတ်ထားရတယ်လို့မန္တလေးတိုင်း73စီလက်လီရောင်းချသူများအတင်းကပြောပါတယ်လက်လီဆိုင်တွေဟာ73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲရန်မရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အဆမတန်ပေးဝယ်ရတယ်လို့လူသလောက်ရဖို့လည်းမသေးချဘူးလို့ပြောပါတယ်ရန်ကုန်မန္တလေးနေပြည်တော်က73စီရောင်းဆိုင်300ကျော်ကိုခွဲရမ်းနဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေကမေလ22ရက်နေ့ကထုတ်ပြန်ထားတာပါ။ပြည်တွင်းမှာလောင်စာဆီလက်ကျန်နည်းနေတဲ့အတွက်အကြောင်းခဏရပ်ထားဖို့73စီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဓာတ်ဆီစီအပြောင်းလဲတွေဖြစ်ခဲ့ပြီးတချို့ဒေသတွေမှာဓာတ်ဆီဝယ်မရလို့အကြောင်းပိတ်ခဲ့ရတာမျိုးတွေရှိခဲ့ပါတယ်။စင်ကာပူကစီတင်တင်မော3စီတီလဝါစိတ်ကန်းကိုမကြခင်ရောက်ဖို့ရှိနေတဲ့အတွက်ဒီအခြေအနေတွေကိုစိုးရိမ်စရာမရှိတဲ့အကြောင်းစီတင်သွင်းတဲ့လုပ်ငန်းကြီးတစ်ခုက VOA ကိုပြောပါဗျ
။မနေ့ဆက်အာနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ကရချင်းရှမ်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းအပါအဝင်ဒေသအတော်များများမှာစီးရဲတင်းမာနေတာဖြစ်ပြီးချင်းပြည်နယ်မှာတော့အရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတဲ့သူပိုများလာတယ်လို့ဒေသခံတွေကပြောပါတယ်မေလထက်မှာတော့ချင်းကကွေတက် CDF နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်ရရနဲ့တီးတိမ်မြို့နယ်ထက်ကအရက်သားတွေဖန်စီတက်ဖြတ်ခံရတာတွေရှိနေတာမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမတရားအသက်ခံရတာကနေရာကျော်ရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမတရားတက်ဖြတ်ခံရတာချင်းပြည်သူပြည်သူလူထုကနေအယောက်ပေါင်း230ကျော်ပါပြီ
စစ်ကောင်စီကနယ်မြေရှင်းလင်းရေးအပြင်းထန်လုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းထက်မှာလဲဒေသခံကာကွယ်ရေးတပ်နဲ့တိုက်ပွဲတွေကြားရွာသားတချို့အသက်ခံရသလိုစစ်ရှောင်ရာကြီးတဲတချို့လည်းမိရှို့ဖျက်ဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကရင်နဲ့ကရင်နီပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာအမျိုးသားတွေဒီမှာပဲအမျိုးသမီးတွေကိုပါလူသားတိုင်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်တာမျိုးပိုလုပ်လာတာတွေ့ရတယ်လို့လဲဒေသခံတွေကပြောပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလှနဲ့ချီကြတဲ့တိုက်ပွဲတွေကြောင့်ဒေသခံတောင်းနဲ့ချီအိုအိမ်ဆုံခွာနေရဆဲပါရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိဘက်ကတိုက်ပွဲဧရိယာတွေကျယ်လာတဲ့အတွက်လဲစစ်ပြေးဒုက္ခသည်တွေဘေးကင်းတဲ့နေရာကိုထပ်ပြီးတော့ပြောင်းရွှေ့ခလုံးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေကြတဲ့ဒေသခံအဖွဲ့တွေကပြောပါတယ်
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသကကောင်းဆောင်တွေမေလ24ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပြည်ပခါကိုအထူးစိုးရိမ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယကောင်းဆောင်တွေရဲ့အင်ဒိုပစိဖိတ်၄နိုင်ငံ Quad ထိပ်တီးဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးရဲကြေညာချက်မှာတောင်းဆိုပါရယ်မြန်မာနိုင်ငံပြည်နာပြည်လည်ရေးအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုကိုထောက်ခံကြောင်းနဲ့မြန်မာဆိုင်ရာထူးတန်တမာရဲ့အခမ်းကဏ္ဍကိုလည်းကြိုဆိုရဲလို့ဖော်ပြထားပါရယ်မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်၅ချက်ကိုအများဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေမေလ24ရက်နေ့ပူးရဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြပါတယ
်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရူဟင်ဂျာဒုက္ခသည်သက်တမ်းကျော်အရေးနိုင်ငံတကာကမေ့မထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်ယူကရိန်းနဲ့အာဖဂနစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရူဟင်ဂျာအရေးကိုလည်းမျက်ခြေမပြတ်ဖို့ဘာရှန်ဂျာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရူဟင်ဂျာတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်တာပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ
်ဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာလို့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်86နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးအာဂတိမှုအပါဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားတာပါသူဖမ်းဆီးခံရမှုဟာတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလအလုပ်အဖွဲ့ကိုတိုင်ကြားတဲ့အဲဒီစာမှာဖော်ပြထားပါတယ်လူခွင့်ရေးရှေ့နေ2ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုတိုင်ကြားခဲ့တာပါ ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်သလိုဥပဒေအခြေခံချက်လက်တွေနဲ့လည်းလွဲချော်နေပြီးသူ့ကိုစစ်တပ်တရားရုံးတွေဟာလည်းအခြေခံကြတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ကြားချက်မှာဖော်ပြထားတာကို AFP သတင်းဌာနကရေးပါတယ်။ဒါဟာတရားဝင်သဘောဟန်ပြပြီးပြန်ပေးဆွဲထားတဲ့လုပ်ရဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့ဒေါက်ဆန်းစုကြည်ဟာအမှုပေါင်း10မှုကျော်ရင်ဆိုင်နေရပြီးထောင်ဒဏ်17နှစ်ချမှတ်ခံထားရပါတယ်။ဒါပေမဲ့သူ့ကိုအကျဉ်းထောင်ကိုမပို့သေးပဲတရားနေမှာပဲထားတယ်လို့သိရပါတယ်ခင်ဗျာ
။ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုရင်ခတ်မောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။မဲ့ဤသန့်စင်စီစဉ်တင်ဆက်ထားပါတယ်ရှင
်။
ယူကရိန်းကိုရုရှားကျူးကျော်ဆစ်ဆက်ပြီးတော့ဖြစ်ပွားနေချိန်မှာရုရှားနဲ့ဆွေးနွေးညှိနှိုင်းဖို့လမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဆီလင်စကီကပြောလိုက်ပေမဲ့လေရုရှားသမ္မတပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့သူကပြောတာပါတတ်တမန်ရေးနီလန်နဲ့ပြည်ပခါကိုဖြေရှင်းနိုင်မဲ့ထွက်ပေါက်ရှာနိုင်တဲ့အကြောင်းကိုလေဆွစ်ဇာလန်နိုင်ငံဒါဖော့စ်မြို့ကမေလ25ရက်နေ့ကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့ခဲ့တဲ့ဗီဒီယိုမိန့်ခွန်းတွင်မှာယူကရိန်းသမ္မတဆီလင်စကီကပြောခဲ့ပါသည်ယူကရိန်းအရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိမြင့်လာနေချိန်မှာပဲရုရှားပေါ်တွန်းမြင့်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကနိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းခဲ့ပါသည်မင်းကင်ပြာစုတက်ဆက်ပြည်နယ်ယူဗာဂျီမြို့ကရော့ဘ်မူလာနန်းကျောင်းမှာမေလ24ရက်နေ့ကတနက်သမားတယောက်ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးကလေး19ယောက်နဲ့လူကြီး2ယောက်သေဆုံးခဲ့ပြီးတော့အထိခိုက်ဒဏ်ရာရခဲ့သူတွေလည်းရှိပါသည်အသက်16နှစ်အရွယ်တနက်သမားကပြစ်ခတ်မှုအတွင်းမှာတည်ဆုံသွားခဲ့ပါတယ်။ Salvador Ramos ဆိုတဲ့တနက်သမားက Texas နယ်ကအထက်တန်းကျောင်းထွက်တယောက်ဖြစ်ပြီးတော့ AR-50 မောင်းပြတနက်ကိုတုံးခဲ့တာပါ။လေးတန်းစာသင်ခန်းထဲကိုဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်အများစုကလေးငယ်တွေတည်ဆုံခဲ့ပါတယ်။ဒီတနက်သမားဟာပြစ်ခတ်မှုမလုပ်ခင်15မိနစ်လောက်မှာမူလာတန်းကျောင်းတစ်ကျောင်းကိုသွားပြီးတော့ပြစ်ခတ်မယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်ဆိုပြီးတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။မကြာခင်မှာအဖွားကိုပြစ်တက်ခဲ့တယ်ဆိုပြီးတော့လည်းထရေးတင်ခဲ့ပါတယ်အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနက်သမားကပြစ်ခတ်ခဲ့ပေမဲ့လေအဖွားကအသက်မသေးဘဲနဲ့ဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသမှုခံယူနေရပါတယ်အထက်တန်းကျောင်းကနေနှုတ်ထွက်သွားခဲ့တဲ့အသက်18နှစ်အရွယ် Salvador Ramos ကကျန်းမာရေးပြဿနာကြောင့် Rob Mueller တန်းကျောင်းကိုအင်္ဂါနေ့တုန်းကသွားရောက်ပြစ်ခတ်ခဲ့ရလို့ပြောပါတယ်ဒါပေမဲ့လည်းသူစိတ်ကျန်းမာရေးပြဿနာရှိတယ်ဆိုတော့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးဆိုပြီးတော့အုပ်ချုပ်ရေးမှူးအဘကပြောတာပါမေဂန်ပီယောက်စုမှာတနက်ရောင်းချမှုတွေကိုကန့်သက်ချက်တွေချမှတ်ချိန်တက်ပြီဆိုပြီးတော့လေသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျိုးဘိုင်ဒန်တို့ကလာမယ့်ရက်ပိုင်းတွေအတွင်းမှာ Texas ပြည်နယ်ကိုသွားရောက်ပြီးတော့ကျေးရေးသူမိသားစုတွေကိုအားပေးနှိမ့်သိမ့်မယ်လို့ပြောဆိုထားပါတယ်ဒီလိုတနက်သမားလက်ချက်နဲ့ကလင်းငယ်တွေပြတ်တက်ခံရတဲ့အဖြစ်ကြောင့်ပြီးတော့နောက်ပိုင်းအမေရိကန်အတွင်းတနက်ကင်ဆောင်ခွင့်ဆိုင်ရာဥပဒေတွေကိုသုံးသပ်ပြင်ဆင်ဖို့ဝေဖန်တောင်းဆိုမှုတွေရှိနေတဲ့နေရာမှာအမေရိကန်လွှတ်တော်အမတ်အမေရိကန်ပြည်သူတွေသာမကပိုဟမ်မင်းကြီးဖရန်စစ်လည်းပါဝင်ပါတယ်လက်နက်ကင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးတော့အသေးပဲရှိရှိပြုပြင်ပြောင်းလဲချဖို့လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလက်နက်ကတိပြုထားပါတယ်။အမေရိကန်အထက်လွှတ်တော်မှာတနက်ထိန်ချုပ်ရဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေအကြိမ်နဲ့ဆွေးနွေးညှိနှုံနေကြပါလိမ့်။အကျဉ်းနဲ့ဆွေးနွေးနေကြတဲ့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့အဆိုပြုချက်တွေထဲမှာပြစ်ခတ်တိုက်ခိုက်နိုင်ခြင်းရှိသူတွေကိုတနက်ဝယ်ခွင့်မပေးတာနောက်ခံသမိုင်းကြောင်းကိုပို့ပြီးတော့ကြဲကြဲပြက်ပြက်ဆစ်ဆေးရတွေလည်းပါဝင်ပါလိမ့်။မင်းကင်ပြည်အောင်စုမှာလူတွေအစုလိုက်တည်ကြတဲ့တနက်ကိုင်းတိုက်ခိုက်မှုတွေကြောင့်နှိစေရနဲ့ချီတည်ဆုံးလို့ရှိပါတယ်။ကျောင်းတွေဖျားကျောင်းတွေဂျူးဘာသာရဲ့အဆောက်အုံတွေဈေးဝယ်ကုန်တိုက်တွေရုပ်ရှင်ရုံတွေနဲ့တိတ်ခိတာဖြုတ်ပြီးပွဲတွေမှာတနက်ကိုင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒါမြင့်တဲ့တနက်ကိုင်းဆောင်ခွင့်ထိန်းချုပ်ရေးမှာ Republican နဲ့ Democrat ကြားမှာအပြန်အလှန်လွှဲခြားလို့ရှိပြီးတော့တင်းကျပ်တဲ့စီးမျဉ်းတွေကန့်သက်ရေးမှာ Republican အမတ်အများစုကညှင်းပယ်လို့ရှိပါတယ်ဒီလိုတင်ပတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိမျောက်အာရှခေးစီပြီးဆုံးသွားပြီးတော့နိုင်ပိုင်းအကြာမှာပဲမေလ24ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကပေထင်းတုံးဒုံးချီ30ပြစ်ခတ်စမ်းသပ်ခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့အာရှခေးစီအတွင်းမှာမြောက်ကိုရီးယားဘက်ကတာဝဲပစ်မဆိုင်ဒုံးချီဒါမှမဟုတ်လဲနျူကလ িয়ার ဒုံးချီစမ်းသပ်ပြစ်ခတ်နိုင်တယ်ဆိုပြီးတော့အမေရိကန်ရာရှိပေကခီးစင်မစခင်ကတည်းကသတိပေးထားတာပါ။ဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့ခီးစင်ကာလအတွင်းမှာဒုံးချီစမ်းသပ်ပြစ်လွတ်တာမရှိခဲ့ပဲနဲ့သမ္မတဘိုင်ဒန်အမေရိကန်ကိုပြရောက်ပြီးတော့မှဆက်နိုင်လောက်အကြာမှာဒုံးကျည်30ဆန့်သက်ခဲ့တာပါ ပါကစ္စတန်နိုင်ငံမှာအရင်လာတော့ကအစိုးရဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ဦးဆောင်ပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပြီးဖို့တောင်းဆိုဆန္ဒပြမှုတွေကိုရဲကနှိမ်သိမ်းခဲ့ရပါတယ်။မေလ25ရက်နေ့မှာမြို့တော်အစ္စလာမဘတ်ကိုဥတီပြီးတော့ခြေတက်လာတာကိုရဲတွေကမြေယိုဘုံတွေဒုတ်တွေအုံပြုပြီးတော့နှိမ်သိမ်းခဲ့တယ်လို့ဆန္ဒပြသူတွေကလည်းရာကဒန်ဖန်ဆီးခဲ့ပါတယ်။ဆန္ဒပြသူတွေကတောင်းဆိုတာကတော့လက်ရှိအစိုးရကလွှတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဒါကိုမလုပ်ပေးမချင်းဆန္ဒပြအောင်မှာဖြစ်တယ်ဆိုပြီးတော့ဝင်းကြီးချုပ်ဟောက်ခန်းကပြောပါတယ်ဆန္ဒပြသူတွေကိုဝင်းကြီးချုပ်ဟောက်ခန်းဥဆောင်ပြီးတော့မြို့တော်နဲ့မိုင်60လောက်ဝေးတဲ့စွာဘီမြို့ကနေခြေတက်လာကြတာပါအာဏာပိုင်တွေဘက်ကတော့ဆန္ဒပြပွဲတွေကိုတားဆီးဖို့လွှတ်တော်နဲ့အချက်ချကြတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါတယ်ပြီးခဲ့တဲ့လတဲ့တုန်းကဝင်းကြီးချုပ်ဟောက်အင်မရန်ခန်းကိုလွှတ်တော်မှာအယုံကြည်မရှိအစိုးတင်သွင်းခဲ့ပြီးတော့သူ့ရဲ့ PTI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါတယ်အဲ့နောက်ပြိုင်ဘက်ရှာဘရှရက်ဝင်းကြီးချုပ်ဖြစ်လာခဲ့ပါတယ်ကဘာတဝမ်းမှာ monkey box လို့ခေါ်တဲ့မျောက်ကြောက်ယောဂါပို့ပြီးတော့အဖြစ်များလာနိုင်မယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီစီးရင်ဘက်အတွင်းမှာနိုင်ငံဆက်တဲ့နိုင်ငံမှာမျောက်ကြောက်ယောဂါရှိတဲ့အကြောင်းအတည်ပြုလူနာအယောက်100လောက်ရှိပြီးတော့တန်တရားရှိသူအယောက်30လောက်ရှိတဲ့အကြောင်း WHO ကပြောပါတယ်နိုင်ငံတွေအတွက်ဒီယောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်ဘယ်လိုထိန်းချုပ်ရမလဲဆိုတာကိုနောက်ထပ်လမ်းညွှန်မှုတွေနဲ့အကြံပြုချက်တွေကိုလာမယ့်ရက်ပိုင်းတွေထုတ်ပြန်သွားမယ့်အကြောင်းကိုလည်း WHO ကပြောပါတယ်ရရှိထားတဲ့သတင်းချက်လက်တွေအရယောဂါလက္ခဏာပြတဲ့လူချင်းအနီးကပ်ထိတွေ့ဆက်ဆက်မှုရှိတဲ့သူတွေကြားမှာလူချင်းချင်းကူးစက်မှုဖြစ်တယ်ဆိုပြီးတော့ WHO ကပြောပါတယ်မြောက်ကျောက်ယောဂါဟာပုံမှန်အားဖြင့်ယောဂါသိပ်ပြီးတော့ပြင်းထန်လေးမရှိဘဲနဲ့အာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဖြစ်လေရှိတာပါဒီယောဂါဟာအနီးကနေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်တိကျခွဲနေရတဲ့တခုရေပတ်ဝန်းကျင်တန့်ရှင်းမှုလှုပ်ချက်အားဖြင့်ယောဂါကိုထိန်းချုပ်ကာကွယ်နိုင်မယ်လို့ယူဆထားကြပါတယ်ရှင်
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမိုက်ဤသက်စေစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေဒီမိနစ်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ
်မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီကနေကြေညာချက်ထုတ်ပြန်ဖို့အတွက်အစီအစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်ကိုကိုကပြီးတရင်တွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လတဲ့စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံနေရတဲ့နိုင်ငံရေးပြဿနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားစာနာမှုအကျက်တဲတွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအသုံးနှုန်းတွေကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ရကနေကြေညာချက်ထုတ်မဲ့အစီအစဉ်ပြက်ခဲ့ရတယ်လို့ပြောပါတယ် Texas ပြည်နယ် Uvalde မြို့မူလရန်ကြောင့်ပြစ်ခတ်မှုမှာတေဆုံသူ21ယောက်အတွက်ဒါဇင်နဲ့ချီတဲ့လူတွေစုဝေးပြီးတော့စနေနေ့ကအောက်မြင့်စုတောင်းပွဲအခမ်းအနားကျင်းပခဲ့ကြပါတယ်တေဆုံခဲ့ရတဲ့သရုတ်ထရန်ကကလေးငယ်19ဦးနဲ့ဆီယမ်မာ2ဦးဖြစ်တဲ့အင်မာဂါစီယာနဲ့အီဗန်မာရလစ်တို့အတွက်ရည်စုပြီးလောကကတိုင်21တိုင်ကိုမြို့အုပ်ချုပ်ရေးယုံရင်ပင်ကရေပန်းအုပ်ခုမှာချထားခဲ့တာဖြစ်ပြီးတော့တင်းဦးဆရာကနေဥဆောင်ပြီးတော့ဝတ်ပြုစုတောင်းခဲ့ကြတာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုန်းစက်ဒေသရဲ့အဓိကရထားလမ်းစုံမျိုးဖြစ်တဲ့လိုင်မန်မျိုးကိုသိမ်းပိုက်လိုက်တယ်လို့ရုရှားစစ်တပ်ကနေကြေညာလိုက်ပါတယ်။လိုင်မန်နဲ့တိုက်ပြီးမဝေးတော့တဲ့ဒွန်ဘတ်စ်ဒေသကအကြီးဆုံးမျိုးဖြစ်တဲ့ဆာဗီယိုဒုန်းစက်မျိုးရဲ့ကိုလည်းရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေတာပါ။လူဟန်စ်ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမျိုးတွေကိုတောင်ဝင်လာပြီလို့ပြောပါတယ်။တိရလင်္ကာနိုင်ငံမှာဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကိုမကိုင်းတွဲနိုင်တဲ့သမရကိုနှုတ်ထွက်ပေးဖို့အတွက်တောင်းဆန်ဆန္ဒပြသူတွေကစနေနေ့ကသမရရုံနာကပ်ဖို့ကြိုးစားတာကိုရဲကမြေရုံဘုံတွေနဲ့ဖြိုခွင်းခဲ့ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင်။VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.